ကယားပြည်နယ်လန်ကော်မြို့မှာရှိတဲ့ဂယုဏစီကံကကျမရဲ့ဝန်ထမ်း၁၈ဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပြီးနောက်မနေ့ကညနေ6နာရီကျော်လောက်မှာပြန်လွတ်လာပါတယ်စစ်ကောင်စီရဲ့သတင်းတွေမှာတော့ဂယုဏစီကံမှာကူညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်2ဦးနဲ့သူနာပြု4ဦးတို့ကိုထိရောက်စွာအရေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခင်ဗျာ
ကယားပြည်နယ်လိုက်ကော်မြို့နှောင်ရခရက်ွက်မှာရှိတဲ့ခရစ်တော်ဘုရင်ကက်သလစ်ဘုရားကျောင်းကိုနိုဝင်ဘာ22ရက်မနက်ပိုင်းလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်ဆင်းသင့်ပြီးဘုရားကျောင်းထဲမှာဖွင့်လှစ်ထားတဲ့ဂယုဏစေကံကကျမရဲ့ဝန်ထမ်း18ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘုရားကျောင်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဒီလိုဖမ်းဆီးပြီးတော့နောက်တစ်နေ့ဖြစ်တဲ့နိုဝင်ဘာ23ရက်ညနေ6နာရီကျော်လောက်မှာသူတို့18ဦးစလုံးပြန်လုလာတယ်လို့ပြောပါတယ်ဘာကြောင့်ပြန်လို့လာတာလဲစစ်ကောင်စီကဘာတွေစစ်ဆေးမေးမြန်းတယ်လဲဆိုတာကိုအသေးစိတ်ပြောမသွားပါဘူးဒါပေမဲ့ပြန်လို့လာသူတွေဟာစိုးရင်ပူပန်မှုတွေနဲ့အတော်ကြောက်ရွံ့နေတာကိုတွေ့ရပြီးတော့ဘဝလုံခြုံမှုမရှိတဲ့အနေအထားမှာဖြစ်နေတယ်လို့ပြောပါတယ်ဒီကယုဏစေခံမှာကုညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်အုပ်နဲ့သူနာပြု၄ဦးရောဟာပြီးခဲ့တဲ့မတ်လမှာပုံမှန်905ကကြင်နဲ့အမှုဖွင့်ခံထားရသူတွေဖြစ်ပြီးထိရောက်စွာအရေးယူသွားမယ်လို့လည်းစစ်ကောင်စီကထုတ်ပြန်ထားပါတယ်စစ်ကောင်စီထုတ်ပြန်ချက်တဲမှာတော့အချမ်းဖက်အဖွဲ့အစည်းကဒဏ်ရာရသူတွေ၊ကြမ်းမာရေးမကောင်းသူတွေကိုဆေးကုသဆောင်ရွက်ပေးနေတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်ဖမ်းဆီးတာလို့ဖော်ပြပါတယ်။ဝင်ရောက်စီးနှင်းရှာဖွေရမှာကိုဗစ်လူနာသည်တွေအပါအဝင်လူနာ48ဦးကိုတွေ့ခဲ့ရပြီးသူတို့ကတော့လွိုက်ကော်ပြည်သူစေရုံကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ဖျားကျောင်းတာဝန်ရှိသူတဦးကတော့ဖမ်းဆီးရှာဖွေမှုနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုမသိရသေးပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ
်။ကျေတော့ဟိုအတမ်းလိုက်ဆုံးအချင်းချင်းအောင်တော့ကျွန်တော်တို့ညီနိုင်ဆောင်ရွက်ဖို့လည်းရှိပါတယ်ဆက်လက်ပြီးတော့မှလည်း
CDM လုတ်ထားတဲ့ဆရာဝန်တို့နဲ့သူနာပြု၄ဦးတို့ကိုတရားစွဲဆိုသွားမယ်ကိစ္စနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေဆိုခြင်းမရှိပါဘူး။နိုဝင်ဘာ22ရက်မနေ့9နာရီခွဲလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဖျားချောင်းအနီးလမ်းတွင်နဲ့ဖျားချောင်းပရဝုံတစ်ခုလုံးစစ်ရင်အားဖြန့်ကျက်ထားပြီးတော့ကျောင်းဆောင်တွေအားလုံးတခန်းဝင်တခန်းထွက်မွေးနောက်ရှာဖွေတာတွေလုပ်ပြီးတော့ပစ္စည်းတချို့နဲ့ငွေကြေးတွေယူဆောင်သွားတယ်လို့ပြောပါရယ်စစ်ကောင်စီကတော့လိုင်စင်မဲ့မော်တော်ယာဉ်၄စင်းတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါရယ်ဒေသခံပြည်သူကကွယ်ရေးအဖွဲ့ PDF တွေကိုစေဝါနဲ့လက်နက်ပစ္စည်းတွေကူညီထောက်ပံ့နေဆိုရဲဆွဆွဲချက်နဲ့ဖျားချောင်းတာဝန်ရှိသူကအခုလိုပြောပါတယ
်ပူပူခဲရံလို့ PDF တွေကိုလက်ရှာချင်တယ်နောက် PDF တွေလက်ရှာချင်တယ်မဒီကောင်ကလည်းလက်နက်တွေရှိလားပါ
ကက်သလစ်သာသနာဦးဆောင်ဖွင့်လှစ်ထားတဲ့ဂယုဏစစ်ခံကတော့1998ခုနှစ်ကစတင်ဖွင့်လှစ်ခဲ့ကတရားဝင်လှိုင်စင်ရရှိထားတဲ့စစ်ခံတစ်ခုဖြစ်တယ်လို့ပြည်သူလူထုတွေကူညီကူတာပေးနေတဲ့စစ်ခံတစ်ခုဖြစ်တယ်လို့လည်းပြောပါရယ်စစ်ကောင်စီကစီးနှင်းထားတဲ့အခြေအနေကြောင့်ဒီဂယုဏစစ်ခံကိုယာယီပိတ်ထားရမှာဖြစ်တယ်လို့လည်းပြောပါရယ်ဒါကြောင့်ပြည်သူလူထုတွေအခက်အခဲအများကြီးဖြစ်သွားနိုင်တယ်လို့မြို့ခံတဦးကအခုလိုပြောပါရယ
်ကျွန်တော်တို့ဘာသာကဒီဟာကြီးကလောက်လာတာအနည်း20ကျော်လက်ရှိနေပြီနောက်ပြီးဒီမော့ဆိုချူစ်တို့ဆက်ဆောင်နေရတဲ့လူတွေအကလုံးကအဲ့ဒီမှာပဲအားကိုအားထားရပြီးပြီးတော့မှစီးရုံလိုမျိုးပေါ့နော်အခုဒီနေရာတစ်ခုပဲရှိတာပေါ့အခုကျတော့သူမရှိတော့တဲ့ခါကျတော့ကျွန်တော်တို့ဘာပီပီအနေနဲ့ကတော့အားကြီးနဲ့အခက်ခဲတွေအများကြီးကျွန်တော်တို့ရဲ့ပီပီထူရဲ့ဘဝကတော်တော်ကြီးကိုအားကိုးရမဲ့သွားတာပေါ့နော
်ပရာဟိတာလုပ်ငန်းအကူအညီပေးနေတဲ့အဖွဲ့အစည်းတွေကသူသားအကျိုးပြုလုပ်ငန်းလှုပ်ဆောင်သူတွေဟာရန်သူမဟုတ်တလို့အကြမ်းဖက်သမားလည်းမဟုတ်တာကြောင့်ဒီလိုမျိုးအမှုကျန်းစီနင်တာမျိုးကိုရှုံချတယ်လို့ဖျားချောင်းတာဝန်ရှိသူကပြောပါတယ်